စကိုင်းတိုင်းစလင်းမြို့နယ်ငလိုင်တွင်ကျေးရွာကဖုံးကြီးကျောင်းနဲ့လူနေအိမ်တွေကိုဇူလိုင်23ရက်ညပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့အရသား4ဦးသေဆုံးသွားပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်24ရက်နေ့လယ်ပိုင်းကလည်းစလင်းမြို့နယ်တဲကကြောက်ဦးတညောက်တင်စတဲ့ကျေးရွာတွေလည်းလေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့မင်းမှုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းပြန်ကြားရေးကပြောပါတယ်
။ငလိုင်နေရှိရမှာကျွန်တော်9:05လောက်မှာစတဲ့အတိုက်ခတ်ခံရတယ်။ဒီဆုံးမှုကတော့ကျွန်တော်တို့ဒီအရသား၄ဦးကျွန်တော်တို့ဖေးဆုံးပြကြကျွန်တော်တို့တိုင်ရတာတော့10ဦးပေါ့အရသား10ဦးကျွန်တော်တိုင်ရထားတယ်ဗျ။ရွာရဲ့ဒီဘာသာရေးအဆောက်အဦဖြစ်တဲ့ကျွန်တော်တို့ဖုံးကြီးကျောင်းရဲ့ကျွန်တော်ရွာလေးကလူနေအိမ်တွေကိုကျွန်တော်ဒါလာပစ်တာပုံကျဲတယ်ကျွန်တော်ဆက်လက်ပြီးနဲ့ဒီကတက်ခဲ့တယ်ပေါ့ဒီနေ့ဆိုလို့ကျင်းတဲ့ဒုတိယအကြိမ်ကျွန်တော်လေကြောင်းတက်ခဲ့ခံရတယ်အဲ့ဒါဟိုဒီစလင်းမြို့နေတွေရပဲလေကြောက်အိုးတို့တညောက်တင်လို့ပဲမှာလေအဲ့ဒီနေရာကတော့ကတော့ထိခိုက်တဲ့ညာမှုဟိုစည်ရင်းကတော့ကျွန်တော်တို့အဓိကမသိရလေအရသားတွေလောက်ကန်စားတောက်နေတဲ့ဒီကြီးပါအတွင်းကြီးရနေပြည်သူတွေကိုဒါတော့တက်တဲ့ရေချစ်စီးနဲ့ကျွန်တော်တို့ပြစ်ခတ်တက်ခဲ့တယ်လို့ပဲကျွန်တော်တို့ကတော့ကြားတယ်ပေါ့ဒါတို့အချမ်းဆက်လို့ရတယ်ကတော့သူတို့ကတော့တို့လုံးနေကြတိုင်းလုံးတော့ပေါ့
ရေပြင်မှာတိုက်ပွဲမရှိပဲလေကြောင်းတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတွေကပြောပါတယ်။နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပြီးဒေသခံတွေဟာကြေးရွာတွေကနေတောတောင်တွေထဲကိုပြောင်းရွှေ့ရှောင်ပုန်းနေရပါတယ်။စကိုင်းတိုင်းမင်းကွန်းဒေသမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးနေအိမ်30ကျော်မီးရှို့ခံရတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်။နာမည်ကျော်မင်းကွန်းခေါင်လောင်းနဲ့မြသိန်းနှံဇေဒီအနီးကမင်းကွန်းတောင်ရွာမြောက်ရွာနဲ့ရှားယောင်းရွာကနေအိမ်တွေမီးရှို့ခံခဲ့ရတာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်
။မင်းကွန်းရွာဘက်ကမင်းကွန်းဘက်ကရဲကမစီကကင်းလဲရနေမှာပါရဲကကင်းလဲတဲ့ချိန်မှာဒီဘက်ကယူနီကွန်းဖွဲ့ကတောက်ကြဖွဲ့ကဝင်ပြီးတော့ဟိုတောက်ကြနေရင်လည်းပြစ်တယ်လို့စပြစ်တယ်လို့ပြောတယ်ပေါ့။ပြင်းတဲ့သူတို့ဘက်ကရဲဘော်နှစ်ယောက်နဲ့အရာသူရဲမူလပါတော့အဲဒီတော့ကြနေမှာပါအဲ့ချိန်မှာသူတို့နောက်ထပ်အင်အားရောက်လာပြီးတော့မင်းကွန်းရွာတောင်ရွာမြောက်ရွာရှိတဲ့အိမ်ကြီးနဲ့ရွာပေါင်း9အိမ်ကြီးမိရှို့တယ်တဲ့ရှို့ပြီးတော့ညာဘေးနဲ့ဇေဒီနန်းကအဲ့ရွာကိုမိရှို့တာ30ကျော်လောက်တော့ပါသွားတယ
်အခုလိုတိုက်ပွဲဖြစ်ပြီးနောက်ညာဘက်မှာစစ်တပ်ဟာပြန်လည်ဆုတ်ခွာသွားပြီးအရသား2ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ဒေသခံတွေပြန်မလွတ်သေးသလိုဘယ်နေရာကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာလည်းမသိရသေးပါဘူးစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီတွေဟာအာဏာသိမ်းပြီး3နှစ်ကျော်ကာလအတွင်းအရသားနေအိမ် 9,500 ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ Data for Myanmar အဖွဲ့ကဇူလိုင်24ရက်နေ့မှာသတင်းထုတ်ပြန်ပါတယ်မီးရှို့ခံရတဲ့နေအိမ်အများစုဟာစကိုင်းတိုင်းတွေကဖြစ်ပြီးနေအိမ်6,800ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အဲ့ဒီဒေသမှာ90ရာခိုင်နှုန်းကျော်အထိရှိနေပါတယ်ခင်ဗျာ